ဒီနေ့ညနေ3နာရီလောက်ကတက္ကသိုလ်ကျောင်းသားသမဂ္ဂတွေအရာဝတီတပိတ်စစ်ကျောင်းကကျောင်းသားတွေဟာလက်ပတန်းကတပိတ်စစ်ကျောင်းကိုအကြမ်းဖက်ဖြိုခွင်းတာမလုပ်ဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီဆန္ဒပြပွဲကိုအရာဝတီတိုင်းကကျောင်းသားတွေလည်းပူးပေါင်းပါဝင်ခဲ့ပါတယ်။အရာဝတီတပိတ်စစ်ကျောင်းကကိုအောင်ကျော်ကျော်ကသူတို့တောင်းဆိုတာဟာလက်ပတန်းကပြည်မတပိတ်စစ်ကျောင်းကိုအကြမ်းမဖက်ဖို့ဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်တို့အနေနဲ့ဒီနေ့ဒီနေရာမှာစုဝေးတာဒီကျွန်တော်တို့လွတ်တော်ရဲ့လက်ရှိသွားနေတဲ့အစီအစဉ်တွေကိုစောင့်ကြည့်ဖို့လိုအပ်ပါတယ်။တပ်ပီပီနဲ့တနေကျွန်တော်တို့ဘက်ကနေပြီးသတိပေးတယ်ပဲပြောပြောမြစ်တာရက်ခံတယ်ပဲပြောပြောဆန္ဒပြနေကြတဲ့ចောင်းသားတို့အပေါ်မှာဘလို့နီးနေမှမဆိုအချမ်းမဖတ်ဖို့အတွက်ကိုလည်းဒီနေရာကနေပြီးကျွန်တော်တို့မြစ်တာရက်ခံလိုပါတယ
်ရန်ကုန်စီးပွားရေးတိုက်ကူတို့ចောင်းသားတဲ့ဦးကလက်ပတန်းကတပိတ်စစ်ចောင်းကိုအကြမ်းဖက်မယ်ဆိုရင်ចောင်းသားတွေအနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောပါတယ
်ကျွန်တော်တို့အခုလက်ပတန်းမှာဖြစ်ပွားနေတဲ့တပိတ်စစ်ចောင်းကိုဝင်းရံပိတ်ဆို့မှုတွေရှိတယ်အဲ့ဒီဝင်းရံပိတ်ဆို့မှုတွေမှသည်အကြမ်းဖက်မှုတွေဖြစ်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ကျောင်းသားတို့ကဒီတိုင်းညံ့ပြီးလက်ခံနေမှာမဟုတ်ပါဘူးအဲ့ဒါကိုကျွန်တော်အပြင်းထန်သတိပေးလိုပါတယ်လို့မဟုတ်ကျွန်တော်တို့ပန်ချလိုပါတယ်လို့မဟုတ်ကျွန်တော်တို့မြစ်တာရက်ခံလိုပါတယ
်ထွေထွေအုပ်ချုပ်ရေးမှုတူကတရားမဝင်ဆန္ဒပြတာဖြစ်တဲ့အတွက်ဖယ်ရှားဖို့သတိပေးခဲ့ပါတယ
်မိဘပြည်သူများခင်ဗျာဥရင်နဲ့မြင်းညော့ပဲလူစုလူဝေးမပြုတ်လောက်ကြပါရန်နဲ့အိန္ဒိယတို့မလာရောက်ကြရင်မြစ်တာရက်ခံအပ်ပါလေ
ရွေရွေအုပ်ချုပ်ရေးမှုကသတိပေးပြီးနောက်မှာရဲတပ်ဖွဲ့ကသတိပေးခဲ့ပါတယ်ပထမဆုံးစစ်အရှင်ဖွဲ့ကဝင်ရောက်ရိုက်နှက်ခဲ့ပြီးရဲတပ်ဖွဲ့ကပါဝင်ရောက်ရိုက်နှက်ခဲ့တာဖြစ်ပါတယ်ရိုက်နှက်ပြီးတော့ကျောင်းသားကျောင်းသူတွေကိုဒိုင်နန်ကားတွေပေါ်ဆွဲတင်သွားခဲ့ပါတယ်ကျောင်းသားတွေနဲ့အတူ88မျိုးဆက်ငញ្ញញ៉ៃနဲ့ပွင့်လင်းလူဖွဲ့စည်းမှာမန္တလေးအသိမနုနုအောင်တို့လည်းပါသွားခဲ့ပါတယ်ခင်ဗျာ